တော်တာရှင်များရှင်ပြီးခဲ့တဲ့အောက်တိုဘာလကုန်ကနေပိုင်းအတွင်းမှာစိတ်မကောင်းစရာသတင်းတချို့ကိုရှေ့စဉ်နောက်ဆက်ဆိုသလိုကြားခဲ့ရပါတယ်။ပဲခူးမြို့ကတက္ကသိုလ်ဝန်ထမ်းကျောင်းသားလေးတယောက်နဲ့မန္တလေးကတက္ကသိုလ်ဝန်ထမ်းကျောင်းသူလေးတူလက်ပတ်ဆောင်ဝဲကြတာကိုမိခင်လို့သူကဆူလို့ကြိုးဆွဲချတေဆုံးခဲ့တဲ့သတင်းတို့ဖြစ်ပါတယ်။တကယ်တော့မိဘဆိုတာကိုယ့်သားသမီးပျော်ရွှင်တာကိုသာမြင်ကျင်သူကိုယ့်သားသမီးဘာလို့လို့ပံ့ပိုးပေးကျင်သူသားသမီးရွေးချယ်သမျှကိုလိုက်လျောကျေနပ်တတ်သူတွေဖြစ်ပါတယ်။လာတဲ့ပညာရေးစနစ်နဲ့ယဉ်ကျေးမှုစံနှုန်းတွေဟာမိဘတွေရဲ့တန်ဖိုးထားမှုတွေကိုပါပြောင်းလဲလာစေခဲ့ပါတယ်။နိုင်ငံရဲ့လက်ရှိပညာရေးစနစ်အရတက္ကသိုလ်ဝင်ခွင့်ကိုဆယ်တန်းဆောင်မှုဘွဲရမှတ်အနည်းအများနဲ့ဆုံးဖြတ်နေတဲ့အတွက်ကျောင်းသားတွေဟာအမှတ်များများရဖို့လူအင်အားစိတ်အင်အားသာမကငွေအင်အားပါစိုက်ထုတ်ကြရပါတယ်။ရန်ကုန်မြို့ကမိဘတူဖြစ်တဲ့ဒေါ်သူစာစိုးပြောပြတာကတော့
မနေ့ဆိုရင်ကျောင်းပေါ့နော်ပြန်လာတယ်ဒီခွဲလောက်ကျရင်ကျူရှင်သွားတယ်ကညာ9နာရီ10နာရီလောက်မှပြန်လာရင်သူခဏလေးနာရီဝက်လောက်နားပေးပြီးစပြက်ချက်ခိုင်းတယ်။ကြိုက်ပါခေါ်ပေးရတာပေါ့။ဆယ်တန်းအောင်တော့ဂုံတူးလေးပါသာထွက်တယ်။ဒါပေမဲ့အစိကျောင်းဝင်မှာ15မှတ်လောက်လိုသွားတယ်ပေါ့နော်။ခြေဘက်ဆိုင်ရာပဲဝင်တယ်။ခြေဘက်ဆိုင်ရာတက်ကတူ Medical Technology ဆိုတာလေ။သူကကွန်ပျူတာတက်ကတူတက်ချင်တယ်။သူကရိုးရိုးအမှန်နဲ့နည်းနည်းနေမိဘတွေရဲ့ထုံးစံကတော့သိတယ်မလားကိုသမီးကဈေးကြောင်းတက်တယ်ဘာညာဆိုတာလေးလေလိုချင်တယ်မိဘကတော့အမြင့်ဆုံးကိုသတ်မှတ်ထားတဲ့ကျောင်းကိုပဲရရှိချင်တယ်ခလေးကလည်းဝါသနာပါတယ်တော့မဟုတ်ဘူးသူလည်းအမြင့်ဆုံးကျောင်းကိုတော့တက်ချင်တာပေါ့
ညီမပညာရေးယဉ်ကျေးမှုကအဲ့လိုဖြစ်နေလေတော့ပင်ကိုစိတ်အခံကဆရာသမားနဲ့မိဘကစူပူချိန်ပေါင်းခံရမှာကိုကြောက်တက်တဲ့ကလေးမျိုးအစိုးရင်လွန်ကဲတဲ့စိတ်ဖြစ်စီမှုတန်းကိုမခံနိုင်တဲ့ကလေးမျိုးတွေဟာစာမွေးပွဲကြမှာကိုလည်းကြောက်ကိုအချင်းတွေကလည်းစာမွေးပွဲအောင်မအောင်မတေချာတဲ့အခါမျိုးမှာတေချောင်းကြံစီတာမျိုးအထိဖြစ်လာပါတော့တယ်။ပင်ကိုညံကောင်းတာရောကျောင်းနဲ့မိဘရဲ့တွန်းအားကြောင့်ရောဆယ်ရန်ကိုအမှတ်ကောင်းကောင်းနဲ့အောင်ပြီးစစ်တက္ကသိုလ်စက်မှုတက္ကသိုလ်အပါအဝင်လူတွေတတ်မှတ်တဲ့လိုင်းကောင်းကောင်းဆိုတာမျိုးတွေရသွားတဲ့ကျောင်းသားတွေအများကြီးရှိပါတယ်။ဒါပေမဲ့အဲ့ဒီလူငယ်လေးတွေကရောသူတို့အမှတ်ကြောင့်ရလိုက်တဲ့အဲ့ဒီဘာသာရပ်တွေကိုတကယ်စိတ်ဝင်စားကြပါရဲ့လား။ရန်ကုန်စစ်တက္ကသိုလ်တက်ကနေစစ်ပညာဘွဲ့ရခဲ့ပြီးခုတော့အတန်ဖန်းအင်ဂျင်နီယာလုပ်နေတဲ့ကိုခိုင်အောင်ရဲ့အတွေ့အကြုံကတော့ဒီလိုပ
ါကျွန်တော်ငငယ်လေးကတည်းကတော့အင်ဂျင်နီယာဖြစ်ချင်တယ်အင်ဂျင်နီယာဘာသာရပ်တူကိုဝါဒနာပါရယ်ပေါ့နော်ဒါပေမဲ့ဆင်းနေအောင်တဲ့အခါမှာကျွန်တော်ရတဲ့အမှတ်ကဒီတက္ကသိုလ်ဝင်တဲ့အတွက်ကျွန်တော်မိဘတွေကဆရာဝန်တယောက်ဖြစ်စေခြင်းနဲ့ဒီကြောင့်ကိုတက်ဖို့လို့အတွက်တိုက်တွန်းခဲ့တယ်ကျွန်တော်လည်းဒီကြောင့်ကိုပြီးဆုံးအောင်တက်ခဲ့ပါတယ်ရှေ့ဆွေးရှိကခံသွားတဲ့အတွက်ကျွန်တော်တို့ဒီကြောင့်တက်တန်းကဆင်းနှလောက်တက်ခဲ့ရပါတယ်ကျောင်းပီးလေးက house ဆက်ကျင်မယ်လို့ပြီးတော့ဆရာဝန်လုပ်နေတော့အတက်မမွေးဖြစ်ပါဘူးအခုလို10နှစ်လုံးကျောင်းတက်ပြီးတော့ဒီပညာရက်နဲ့တမူဟန်ကျောင်းမပြုနိုင်တဲ့အခါကျတော့ဒီအချိန်လေးကိုတော့နှမျောမိပါတယ်အဲ့ဒီ10နှစ်မှာကိုဝါသနာပါတဲ့ဘာသာရက်ကိုလေ့လာနိုင်လို့ရှိရင်တော့ပို့ပြီးတော့ထူးချွန်တဲ့လူတယောက်ဖြစ်လာနိုင်တယ်လို့ထင်တယ်ပေါ့နော
်ကျောင်းသူကျောင်းသားတွေဟာရမှတ်ကြောင်တင်ယူရတဲ့အဲ့ဒီဘာသာရက်တွေကိုစိတ်မဝင်စားခဲ့ရင်ကုန်သွားမဲ့အချိန်တွေစိုက်ထုတ်ရမဲ့ငွေအင်အားလူအင်အားတွေအလဟတဖြစ်ကုန်မလားမေကွန်ထုတ်စရာတွေများလာတာကြောင့်မြမပညာရေးလောကတွေကနေကောင်းပြူထွက်ပြီးသူများနိုင်ငံတွေမှာဘလို့စနစ်တွေကျင့်သုံးနေကြတယ်လဲစူးစမ်းကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဘလူးမိုင်နန်တက္ကသိုလ်ကနေ BA နဲ့ MSc ဘွဲ့တွေရရှိခဲ့သူကိုစစောအောင်ကသူသင်ယူခဲ့ရတဲ့ပညာရေးစနစ်အကြောင်းကိုအခုလိုပြောပြပါတယ်
အမေရိကန်ရောက်တော့စိတ်တက်ပါတော့ယူလို့ရတယ်ကိုစိတ်ဝင်စားတဲ့ပုံမူတည်ပြီးတော့နောက်ကိုလိုက်နိုင်မယ်ကိုသင်ကြားနိုင်မယ်ပေါ်မူတည်ပြီးတော့ဒီမှာ civil တက်တဲ့ engineering နဲ့တက်တဲ့ဥပဒေပဲတက်တဲ့ father စကားပဲတက်တဲ့ဆိုတော့ UJ ခွင့်နေရရှိတော့ပထမတော့အတိအမှန်ဟိုလည်းတက်ချင်တယ်လည်းတက်ချင်တော့ဖြစ်သွားတော့ပေါ့နောက်ဆုံးကျတော့လည်းကိုအရင်စိတ်ဝင်စားတဲ့ father ရဲ့ကို UJ တင်တယ်အဲ့လိုတင်တဲ့အခါမှာလည်းတင်နေပြီးတော့တစ်နှစ်လောက်ကြာမှမတက်ချင်တဲ့ပ ြန်ပြီးတော့ပြောင်းလို့ရတယ်အဲ့လိုလွတ်လပ်ခွင့်တွေရှိတော့အဲ့အမျိုးကိုကရန်သဘောချသွားတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့လိုပုံစံမျိုးပေါ့အကြောင်းသားတွေဒီအမှတ်ဆုံးနေတဲ့ CRM အောင်းနဲ့အမှတ်ပုံမူတည်ပြီးတော့ဒီဘာသာပဲတည့်ရမယ်ဟိုဘာသာမတည့်ရဘူးဆိုရယ်တက်တခွင့်မရှိဘူးဆိုရယ်ကန့်တချက်တွေကိုမရှိစေချင်တော့ဘူးပေါ့ပြောင်းလဲတင်တယ်လို့မြင်တယ်လေ
နိုင်ငံသားတိုင်းပြည်မှာပညာသင်ရတဲ့အခါအကြောင်းသားတွေရဲ့ပညာရေးနဲ့ပတ်သက်တဲ့အတွေးခေါ်နဲ့တန်မိုးထားပုံ၊ကြွာချသွားပုံကိုစပြီးသတိထားမိတယ်လို့ပြောလာတာကတော့2000ခုနှစ်မှာတက္ကသိုလ်ဝန်ထမ်းကိုဂုဏ်နု6ဘာသာနဲ့အောင်မြင်ပြီးစစ်တက္ကသိုလ်ဝင်ခဲ့တဲ့မတ်အီအီမင်းတူဖြစ်ပါတယ်။ဒါပေမဲ့သူဟာစစ်တက္ကသိုလ်ကိုတပတ်ပဲတက်ပြီးစင်ကာပူနိုင်ငံစင်ကာပူမန်နေဂျမန့်ယူနီဗာစီတီကနေဖွဲ့ရခဲ့ပါတယ်။အဲဒီနောက်အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဘတ်မြို့ကန်နဂင်မဲလွန်တက္ကသိုလ်ကနေဖွဲ့ထက်ရပြီးအခုတော့ Microsoft Company မှာအလုပ်လုပ်နေပါတယ
်။ဒီကန်နဂင်မဲလွန်မှာတွေ့ရကျောင်းသားတွေကျောင်းသူတွေကတမျိုးထူးဆန်းတယ်ပေါ့နော်။စင်ကာပူမှာတော့တော်တော်များများ great ကိုအရင်ကယူထိုက်တာမြန်မာပြည်မှာတော့ great ကပို့ပြီးအရေးကြီးရပါတော့ဆယ်ရက်နှောင်းကြောင့်သူကဘဝ 100% ကိုဒီ9နာရီအတွင်းမှာဆုံးဖြတ်ပေးရလေအဲ့9နာရီအတွင်းမှာနေမကောင်းဖြစ်တာတော့ခြေတော်လိုက်ရဖြစ်ဖြစ်လို့ရှင်သွားပြီလေဘဝကြီးကဒီကကျောင်းသားရလေ great ထက်သူတို့ပညာရေးကိုပို့ကယူထိုက်တယ်သူတို့ HR ပြောပြတဲ့ topic ကိုလေးလေးနက်နက်စိတ်ဝင်စားတယ် class discussion နဲ့ solution နဲ့ participation point ရချောက်ပြောတာမဟုတ်ဘူးသိတာတန်းပြရနေအောင်မှာဆရာရှိသွားပြီးတော့သူတို့စိတ်ဝင်စားရမေးရ
လူတယောက်ရဲ့ဘဝအောင်မြင်ရေးအတွက်ကိုလုံနေရတဲ့အလို့အပေါ်ကျေနပ်ပျော်ရွှင်မှုဟာအဓိကကြပါတယ်။တည်တည်ချာချာနားမလည်တဲ့သင်ငန်းစာတွေကိုနှုတ်တိုက်ကြက်ရင်းစိတ်ဝင်စားတဲ့ဘာသာတွေကိုသင်ယူရင်းစာမွေးတွေအောင်လာပြီးမဲ့ကျောင်းပြီးတဲ့အခါဘာဆက်လုပ်ရမယ်မှန်းမသိပဲအနာဂတ်ပျောက်နေတဲ့ကျောင်းသားကျောင်းသူတွေမြန်မာနိုင်ငံမှာတိတ်နဲ့တန်းနဲ့ချီရှိနေပါတယ်။တကယ်မတတ်တဲ့ပညာနဲ့တကယ်စိတ်ဝင်စားတာမဟုတ်တဲ့အလို့တွေကိုလုပ်ကိုင်ရင်လူဘဝကိုရှစ်ဆက်တဲ့အခါတကယ်အောင်မြင်တဲ့ဘဝကိုယ်တိုင်စိတ်ကျေနပ်တဲ့ဘဝကိုအလုတ်လောက်ကိုင်းနေထိုင်ရမယ့်လူအဖွဲ့အစည်းနဲ့နိုင်ငံအတွက်အကျိုးရှိတဲ့ဘဝရကြသလားဆိုတဲ့နောက်ဆက်တွဲမေးခွန်းတွေအတွက်ဆက်လက်စဉ်းစားသုံးသပ်ပြီးအဖြေရှာကြရမှာဖြစ်ပါလိမ့်ရှင်။